အနောက်နိုင်ငံတွေရဲ့အီရန်ရဲ့နျူကလ িয়ার ပြဿနာကာလကြာရှည်စွာအငင်းပွားနေတာကိုဖြေရှင်းနိုင်ဖို့ကြိုးစားတဲ့အနေနဲ့ကုလသမဂ္ဂအနုမြူဆွမ်းရင်အဖွဲ့ကြီးရဲ့စစ်ဆင်မှုလုပ်ပိုင်ခွင့်တွေကိုပိုပေးဖို့ရှိတယ်လို့အီရန်နဲ့အင်အားကြီး6နိုင်ငံတို့ရဲ့ဂျနီဗာဆွေးနွေးပွဲဆက်ပြီးကျင်းပနေတဲ့ဗုဒ္ဓဟူးနေ့မှာပဲအီရန်ထိပ်တန်းခေါင်းဆောင်တွေကပြောကြားလိုက်ပါတယ်အခုကျင်းပတဲ့ဂျနီဗာဆွေးနွေးပွဲမှာအီရန်နဲ့ P5 Plus လို့ခေါ်တဲ့ American ပြည်ထောင်စု၊ Russia ၊တရုတ်၊ပြင်သစ် Britain နဲ့ Germany နိုင်ငံကအရာရှိတွေပါဝင်ဆွေးနွေးကြတာပါ P5 Plus ကအီရန်မှာ IAEA PP ဆိုင်ရာနုမြူဆွမ်းရင်အဖွဲ့ရဲ့ရှောင်းတခင်ဝင်ရောက်စစ်ဆေးခွင့်အပါအဝင်အီရန်ရဲ့လှုပ်ဆောင်ချက်တွေတည်တည်ချာချာတည်အောင်လှုပ်ဆောင်မှုအတွက်အီရန်အာဏာပိုင်တွေဘက်ကခွင့်ပြုဖို့အပြင်ယူရေနီယံတန့်စင်မှုတွေကိုပါအဆင့်လျှော့ချပေးဖို့တောင်းဆိုနေကြတာပါအခုဆွေးနွေးပွဲမှာအီရန်ဘက်ကတင်ပြတဲ့အဆိုပြုချက်အသေးစိတ်ကိုတော့လူသိရှင်းကြားထုတ်ပေါ်မပြောပါဘူးဒါပေမဲ့အဆိုပြုချက်ပထမပိုင်းမှာအနုမြူဆွမ်းရင်အဖွဲ့ရဲ့ရှောင်းတခင်စစ်ဆေးမှုတွေခွင့်ပြုတာနဲ့ယူရေနီယံတန့်စင်မှုတွေအဆင့်လျှော့ချဖို့ပြောဆိုချက်နှစ်မျိုးလုံးမှာပါကြောင်းနဲ့ဒါရီဟာအီရန်ဘက်ကလှုပ်ဆောင်မဲ့နောက်ဆုံးအဆင့်မှာပါဝင်နေကြောင်းအီရန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအဘတ်စ်အာရချီရဲ့ပြောကြားချက်ကိုကိုးကားပြီးအီရန်အစိုးရ IRN နဲ့သတင်းမှာဖော်ပြပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကတော့အီရန်ဟာရှေ့မတူးနောက်မဆုတ်ဖြစ်နေတဲ့နျူကလ িয়ার ပြဿနာကိုတစ်နှစ်အတွင်းမှာပြည်လည်သွားစေနိုင်မယ့်အဆင့်၃ဆင့်ပါအစီအစဉ်ကိုရေးဆွဲထားတာဖြစ်ပြီးပထမဆုံးအောင်မြင်မှုရှိတဲ့အဆင့်တွေကိုတစ်လ၊နှစ်လဒါမှမဟုတ်တစ်လောက်မကြာဘဲလှုပ်ဆောင်နိုင်မယ်လို့ပြောကြားခဲ့ပါတယ်။